ပြည်တော်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကလာမယ့်အမေရိကန်သမ္မတကျန်းသက်စာချိန်ဆပွဲမတိုင်ခင်မှာလုံခြုံရေးသတိပေးချက်အစ်စ်တွေထုတ်ပြန်လိုက်ပြီးနိုင်ငံတော်ကပြည်နယ်တွေရဲ့မြို့တော်တွေမှာလက်နက်ကင်ဆန္ဒပြတာတွေဖြစ်လာနိုင်တဲ့အလားအလာတွေရှိတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲကွန်ဂရက်လွှတ်တော်ကလည်းဇန်နဝါရီ6ရက်နေ့ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့ပါတီနယ်လုံးကပါဝင်တဲ့မြို့သားကော်မရှင်တရက်ဖွဲ့ဖို့အဆိုပြုချက်တွေကိုစဉ်းစားနေပါတယ်။ယူရီသတင်းနောက်ပဲစီဗီဒီယိုကူဆော်ရာသတင်းပြပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဇန်နဝါရီ20ရက်နေ့မှာလုံမဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့သမ္မတကျန်းသက်စာချိန်ဆိုပွဲမတိုင်ခင်နိုင်ငံတော်ကဘီနယ်ရီရဲ့မြို့တော်တွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါတယ်။အမေရိကန်မှာလက်နက်ကိုင်ဆန္ဒပြဖို့အလားအလာတွေနဲ့ပတ်သက်ပြီးအင်တာနက်အွန်လိုင်းကနေပြောနေတာတွေကို FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘယူရိုကလိုက်လံစုံစမ်းနေချိန်မှာပဲအခုလိုလုံခြုံရေးတွေတိုးမြှင့်ချထားလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ FBI ညွှန်ကြားရေးမှူး Christopher Ray က
And the reason I use the word potential is because one of the real challenges in this space
ဖြစ်နိုင်ခြေဆိုတဲ့အသုံးအနှုန်းဘာကြောင့်သုံးတာလဲဆိုတော့စိတ်ထဲမှာစိတ်ဆော်မှုဖြစ်နေတာလား၊ရည်ရွယ်ချက်ရှိရှိကိုလုပ်နေတာလားဆိုတာခွဲခြားမှုကတကယ့်ကိုအကဲဆန်းချက်တည်းဖြစ်နေလို့ပါ
။ January 6ရက်နေ့ကသမ္မတ Trump ကိုထောက်ခံသူတွေကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့မှုနဲ့ဆက်ဆက်ပြီးတော့ FBI ကတန်တရာရှိတဲ့သူ290ကျော်ကိုဖော်ထုတ်နိုင်ခဲ့ပြီးတရားကြော်ကိုဖမ်းဆီးခဲ့ပါတယ်။ရွေးကောက်ပွဲမှာမဲခိုးတာတွေမဲမတမာမှုတွေလုပ်တယ်ဆိုတဲ့မမှန်မကန်ပြောဆိုမှုတွေကြောင့်ဒီလူတွေဟာဒေါသတွေထွက်ပြီးတော့လွှတ်တော်ကိုဝင်စီးတဲ့အထိဖြစ်ခဲ့တာပါ။ဒီထဲမှာတချို့ကအမေရိကန်စစ်တပ်ဒါမှမဟုတ်ရဲတပ်ဖွဲ့မှာအခုလက်ရှိတာဝန်ထမ်းဆောင်နေသူဒါမှမဟုတ်အရင်ကတာဝန်ထမ်းဆောင်နေသူတွေပါပါဝင်တယ်လို့Brennan Center for Justice ဌာနက Michael German ကပြောပါတယ
် This is a problem that has been persistent throughout our history
ဒီပြဿနာကကျွန်တော်သမိုင်းတစ်လျှောက်လုံးမှာအမြဲတမ်းရှိလာခဲ့တဲ့ပြဿနာပါအဲ့ဒါကဘာလဲဆိုတော့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တချို့ဟာလူပြူကြီးဆိုးရေးဝါဒီတွေနဲ့လက်ရာဆုံးရောက်စစ်သွေးကြွအဖွဲ့တွေမှာပါဝင်ပတ်သက်နေပါတယ
်မြို့တော်ဝါရှင်တန်ကိုကာကွယ်ဖို့အတွက်တော့ပြည်နယ်လုံခြုံရေးတပ်2000ခွဲနဲ့တခြားဌာနတွေကရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချထားပါတယ်ဒုသမရာမိုက်ဖန့်စ်ကတော့သမကျန်းသက်စာချိန်ဆိုပွဲကိုဖေးကင်းလုံခြုံမှုရှိရှိကျင်းပနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ
် President elect Joe Biden Vice President elect Kamala Harris are sworn in as
ရွေးကောက်ခံသမရာဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုသမရာကမလာဟဲရစ်တို့ဟာကျွန်တော်တို့တမိုင်းအစဉ်အလာတွေနဲ့အညီအမေရိကန်ပြည်ထောင်စုရဲ့သမရာအစ်နဲ့ဒုသမရာအစ်တွေအဖြစ်ကျန်းသက်စာချိန်ဆိုမှာဖြစ်ပါတယ်
အချိန်နဲ့မှာပဲလွတ်တော်အမတ်တချို့ဟာတိုက်ခိုက်မှုမဖြစ်ခင်တရက်ကလွတ်တော်ကိုလှည့်လည်ပြသပြီးတော့တိုက်ခိုက်မှုကိုအကူအညီပေးခဲ့သလားဆိုတာအပါဝင်စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော
့ If in fact it is found that members of Congress
တကယ်လို့လွတ်တော်အမတ်တွေအနေနဲ့ဒီပုံကံထကြွမှုကိုကြက်ရပါလုပ်ခဲ့တယ်လို့တွေ့ရှိရင်တကယ်လို့သူတို့အနေနဲ့ဒီပြစ်မှုကိုအထောက်အကူပေးတာအားပေးကူညီတာလုပ်ခဲ့ရင်လွတ်တော်ပြင်ပမှာပါတရားစွဲအရေးယူတာတွေဖြစ်လာနိုင်ပါတယ
်လွတ်တော်အမတ်တွေကတော့ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့နဲ့အဓိကကျတဲ့မေးခွန်းတွေကိုမေးဖို့အတွက်ပါတီနယ်စ်လုံးပါဝင်တဲ့ကော်မရှင်တရက်ကိုဖွဲ့စည်းဖို့ဥပဒေကြမ်းတရက်ကိုတင်သွင်းထားပါတယ်မေကွန်ထုတ်စရာအချက်တွေထဲမှာတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးထောင်လိုင်းရေးသတင်းဘာလို့မရခဲ့တာလဲဆိုတာနဲ့နိုင်ငံရေးတာဝန်ရှိသူတွေပါဝင်ပတ်သက်နိုင်ခြင်းရှိသလားစတာတွေပါဝင်တယ်လို့ Stanford Tech သူကအေမီဇိုင်ကတ်ကပြောပါတယ
် What was the reaction? What was the response? What were critical lessons learned and failures from the response?
ဘလို့တုံ့ပြန်ဆောင်ရွက်ခဲ့ကြတယ်လဲဒီတုံ့ပြန်မှုမှာဘလို့အရေးရှိတဲ့သင်ခန်းစာတွေကြားလိုက်ပြီးတော့ဘလို့မအောင်မြင်မှုတွေရှိခဲ့တယ်လဲပြီးတော့နိုင်ငံတစ်ခုအနေနဲ့စီးလုံးညီညွတ်မှုကိုတိစောက်တဲ့နေရာမှာဇက်ကြောင်းတွေအတွေ့အကြုံတွေကနေဘာတွေကိုသင်ခန်းစာယူသင့်တယ်လဲဆိုတာပါဒါမှသာပြန်ပြီးတော့အတူတကွပေါင်းစည်းနိုင်မှုအတွက်အခြေခံအချက်တွေကိုရနိုင်မှာဖြစ်ပါတယ်
လုံလုံရေးရဆိုးရိမ်မှုတွေကြောင့်သမရကျန်းသစ္စာချိန်ဆပွဲအစမ်းလေ့ကျင့်မှုတွေကိုတော့တနင်္ဂနွေနေ့ကနေတနင်္လာနေ့ကိုရွှေ့ဆိုင်းထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ